အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဩစတြေးလျဝန်ကြီးချုပ်မာကွန်ထမ်ဘိုတိုဒီကနေ့တနင်္လာနေ့မနက်ပိုင်းတွေ့ဆုံကြဖို့ကနအူစီစဉ်ခဲ့ပေမဲ့ဆွေးနွေးပွဲမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေထပ်တိုးပါဝင်ခဲ့ပါတယ်။အခုလိုအပြောင်းလဲဟာဆိုရင်ဒေတာရင်းလုံခြုံရေးအပေါ်သုံးနိုင်ငံတို့အနေနဲ့ဆွေးရည်မှုတိုးလာတာကိုပြသနေတာဖြစ်ပါတယ်။အထူးသဖြင့်တော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပယ်ရင်တပ်ဒုံးကျည်အစီအစဉ်တွေအပေါ်တုံ့ပြန်ကင်တွယ်ရေးနောက်တရုတ်ဘက်ကရေပြင်ပိုင်ဆိုင်မှုကိုတိုးချဲ့ပြောဆိုလာနေတာတွေကိုထိတ်ညီရေးလို့ဖြစ်ပါတယ်။ငင်းချင်ရင်တည်ငြိမ်ရေးကိုဆောင်ကျင်းနိုင်ဖို့အတွက်သုံးနိုင်ငံထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ရေးကအဓိကဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့ဒေတာရင်းမှာမစင်မချင်းရန်စချင်းချောင်နေတာတွေကိုသဘောပေါက်နားလည်ပြီးရပ်သွားစေရေးအခိုင်အမာလုပ်ဖို့သဘောတူခဲ့ကြတယ်လို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။ပစိဖိတ်သမုဒ္ဒရာနောက်ဖက်ချက်မှာတော့အမေရိကန်လျင်တင်သင်္ဘော30ပါဝင်တဲ့ရေတပ်လေ့ကျင့်မှုကြီးကိုအင်အားပြတဲ့အနေနဲ့ဆောင်ရွက်နေပါတယ်။အမေရိကန်ရေတပ်သင်္ဘောတွေလျင်တင်သင်္ဘောတွေကိုတောင်ကိုရီးယားရေတပ်နောက်ဂျပန်ကာကွယ်ရေးတပ်ဖွဲ့တို့ကလည်းပူးပေါင်းခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကတော့၁၂ရက်ကြာအာရှ၅နိုင်ငံခီးစဉ်အပြီးဝါရှင်တန်ကိုပြန်ရောက်ချိန်မှာမြောက်ကိုရီးယားအရေးကုန်သွယ်ရေးတွေနဲ့ပတ်သက်ပြီးအရေးကြီးတဲ့ကြေညာချက်ထုတ်မယ်လို့ပြောဆိုထားပါတယ်။အရှိတောင်အာရှနိုင်ငံများအတင်အာဆီယံညီလာခံချင်းပါရာဖိလစ်ပိုင်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတထရန့်ကဒီကနေ့မှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ခေါင်းဆောင်တို့အနေနဲ့အစ္စလာမ်မြေအစွန်းရောက် ISIS အရေးမူးယစ်မှောင်ခိုကိစ္စနဲ့ကုန်သွယ်ရေးတို့ကိုဆွေးနွေးခဲ့တယ်လို့သမ္မတအင်ပြူရောပြောခွင့်ရကပြောဆိုပါတယ်ရှင်။